တမီရောတာရောတန်ရှင်တော်ဝိညာဉ်တော်ဤနာမတော်မြတ်၌အာမင်ဆရာဆွာတော်ညီကိုမောင်နှမပေါင်းတို့ဖေဗရူလာ7ရက်နေ့ဟာဖြင့်စနေနေ့ဖြစ်တယ်လို့စိန်ဂျိုဇဖင်းရဲ့ပွဲနေ့လည်းပဲဖြစ်ပါတယ်ချမ်းကျဲအနေနဲ့ထောက်ရှုဖို့တမာကူခန်းကြီး6ခန်းငယ်30ကနေ34ဖြစ်တဲ့လူ9တောင်ကိုကျွေးမွေးတော်မူခြင်းရဲ့ခေါင်းစဉ်ကဖြစ်ပါတယ်။တပည့်တော်တို့သည်သခင်ယေရှုထံသို့ပြန်လာကြ၍မိမိတို့ပြုခဲ့သမျှနှင့်ဟောပြောသွန်သင်ခဲ့သမျှတို့ကိုကိုရောအားလျှောက်ထားကြ၏။ကိုရောကလူသူကင်းဝေးရာရတ်သို့သင်တို့သွား၍ခိတအနားယူကြလောဟုသူတို့အားမိန့်တော်မူ၏။အကြောင်းမူကားသူတို့ထံဝင်ထွက်သည့်ဧည့်သည်ပရိသတ်မှများလှသောကြောင့်တပည့်တော်တို့သည်အစာစားရန်ပင်အချိန်မရကြချေထို့ကြောင့်သူတို့သည်လူသူကင်းဝေးရာအရသို့လှေဖြင့်ထွက်ခွာသွားကြ၏သူတို့ထွက်ခွာသွားကြသည်ကိုလူအများမြင်ကြလျင်သူတို့ဖြစ်မှန်သိကြသောကြောင့်မြို့ရွာရှိသည်များတို့မှအလျင်အမြန်ခြေလျင်လာကြရာထိုသူတို့သည်တပည့်တော်တို့ထက်အလျင်ဦးစွာရောက်နှင့်ကြလေ၏ကိုရောသည်ကမ်းပေါ်သို့တက်တော်မူသောအခါများစွာသောလူစုဝေးကိုမြင်တော်မူသည်ဖြင့်သူတို့ပေါ်မှသနာကုဏာတက်တော်မူ၏အဘယ်ကြောင့်ဆိုသောသူတို့သည်တိုးထိန်မဲ့သောတိုးများကဲ့သို့ဖြစ်နေကြသောကြောင့်သည်ခုနကိုရောသည်များစွာသောအကြောင်းအရာများကိုသူတို့အားစတင်သွန်သင်တော်မူ၏ဤဒီကားယေရှုသခင်ဝန်မြတ်သောဟေဝင်ဂလိတရားတော်ကြီးဆရာစွာသောညီကိုမောင်နှမအပေါင်းတို့ပထမတစ်ချက်အနေနဲ့ကက်သလစ်သင်းတော်ဟာဖြင့်သူရီမုကက်သလစ်သာသနာဟာဖြင့်လူများတို့ရဲ့ဒုက္ခသည်များတို့ရဲ့ခိုးလုံရာတစ်ခုဖြစ်ရမယ်လို့ဒုတိယဗာတီကန်စီဝေးမှာဆုံးဖြတ်သတ်မှတ်ထားပါတယ်လို့ခနေ့စစ်ပွဲတွေညာဖြစ်ပွားခြင်းငါမှုခေါင်းပါခြင်းစတဲ့အရာတွေဟာရှိပြောင်းဒုက္ခတွေများစွာကိုငွေထုတ်ပေးတဲ့အရာတွေပဲဖြစ်ပါစစ်ပွဲတွေဖြစ်ချင်းငါမုံခေါင်းပါချင်းရာသီဥတုဖောက်ပြန်ချင်းအဲ့ဒီဖြစ်စဉ်တွေဟာလူများစွာကိုမိမိတို့နေရင်းဒေသကနေပြည်နောက်စိတ်မကောင်းစွာရင်နာစွာနဲ့ခွဲခွာထွက်လာရတဲ့အနေအထားတစ်ခုကိုဖြစ်ပေါ်စေပါတယ်ဒီဒုက္ခတွေတွေဘဝကိုကျွန်တော်တို့ကိုချင်းစာပြေနောက်ကိုနှင့်နှိုင်းပြီးခံစားကြည့်ကြစီလိုပါတယ်အကယ်၍များငါသည်သူတို့ကဲ့သို့သောဒုက္ခတွေများဖြစ်လို့ရှိရင်အိုးအိမ်ကိုစွန့်ခွာပြီးတော်ရီတောင်းနေမှာအမိုးကမရှိစားစရာမရှိသောအနေထားတစ်ခုကိုသူတို့ကဲ့သို့ကြုံနေရခဲ့သည်ရှိတော်ကျွန်တော်တို့ကိုချင်းစာဖို့စဉ်းစားစီချင်ပါတယ်သူတို့ရဲ့ဘဝလုံခြုံမှုဘာမှမရှိတော့တဲ့အခြေအနေကိုရောက်သွားကြပါပြီ။အဲ့ဒီထဲမှာဖြစ်ပြောင်းဒုက္ခတွေတွေထဲမှာစစ်ပြေဒုက္ခတွေတွေထဲမှာအသက်ကြီးရွယ်ဦးတွေပါမယ်။အသက်ကြီးရွယ်ဦးအဖိုးအဖွားတွေပါမယ်။အမျိုးသမီးတွေပါမယ်၊ကိုယ်ဝန်တွေတွေပါ။ရင်ထဲမှာရှိနေတဲ့ကလေးငယ်တွေလမ်းမလျှောက်တတ်တဲ့ကလေးတွေလည်းပါမယ်။လမ်းလျှောက်တတ်တတ်လေးတွေလည်းပါမသာမစွမ်းတဲ့သူတွေလည်းပဲအဲ့ဒီထွက်ပြေးဒုက္ခတွေထမှာပါမှာသိကြတယ်အဲ့ဒီမြင်ကွင်းလေးကိုကျွန်တော်တို့မြင်အောင်ဖြစ်ကြဖို့နော်အားလုံးကိုတိုက်တွန်းချင်ပါတယ်အဲ့ဒီလူတွေအမိုးကမရှိတဲ့နေရာမှာနေကြရတယ်တော်တွေတောင်းနေမှာအစာတောင်မရှိတဲ့နေရာမှာနေကြရတော်တွေတောင်းနေမှာရှိတဲ့အပင်တွေရဲ့တိဥတိဖူတွေလိုက်တူးစားနေရတဲ့နေသားလေးတခုသာတဏ္ဍာရီမဟုတ်တကယ်ကိုယခုဖြစ်စဉ်နေဖြစ်ပါလေ။ဒါကြောင့်ကျွန်တော်တို့တွေစဉ်းစားဖို့ဒီလိုမျိုးဖြစ်ချင်တယ်ကိုလူသားချင်းချင်းဘာတွေကတွန်းပို့တယ်။အထူးသဖြင့်ကတော့စစ်ဖြစ်လို့ပြိပခတွေဖြစ်လို့ဒီလိုမျိုးလူသားချင်းချင်းအဲ့ဒါလိုအနှိဋ္ဌယုံကိုကျွန်တော်တို့မြင်ရခြင်းဖြစ်တယ်။ဒါဘလောက်တော့မှငြင်းချမ်းရည်သည်အရေးကြီးတယ်လဲဆိုတာကတော့ဒီရွှေ့ပြောင်းဒုက္ခတွေသည်စစ်ဘေးဒုက္ခတွေရဲ့ဖြစ်စဉ်တွေကို ကိုယ်တိုင်ကိုယ်ကျသွားရောက်ကြည့်ရှုကြည့်ပြီးတဲ့နောက်ခံစားကြည့်လို့ရရင်ပိုကောင်းတာပေါ့ကိုချင်းစာလို့ပိုရတာပေါ့သို့တော်လည်းပဲကိုယ်တိုင်ကိုယ်ကျမသွားရောက်နိုင်တော့လဲစဉ်းစားကြည့်လို့ရှိရင်သိလို့ရပါတယ်တွေးကြည့်လည်းပဲမြင်လို့ရပါတယ်လို့စေကူတာပေးမယ်သူလည်းမရှိဘူးစေဝါတွေလည်းမရှိဘူးတော်တွေတောင်တွေထဲမှာချောက်သွားပုံအောင်နေကြရတယ်ကုတနာစာစားကြရရှိညနေကြပါစားရမှမသိနတ်ကြောစားရတဲ့ပိုင်းတွေလည်းရှိတယ်မနေ့စာပဲရှိတယ်ညစာမရှိဘူးညစာပဲရှိတယ်မနေ့စာမရှိဘူးစားစရာမရှိလို့ငိုချွေးအော်ဟစ်နေတဲ့ကလေးတွေရဲ့အသံစားစရာမရှိလို့ဒုက္ခခံနေရတဲ့ပိုးဖွာလေးတွေဖွာဖွာကြီးတွေပေါ့လေဆိုဒီဖြစ်စဉ်အားလုံးကိုကျွန်တော်တို့ရှိလို့ရှင်တကယ့်ကိုယဉ်မကောင်းစရာစိတ်မကောင်းစရာဖြစ်ပါတယ်ဒီတော့ကဓာကြီးချုပ်ငိမ့်သွားဖို့ပြိပက္ခတွေချုပ်ငိမ့်သွားဖို့ကျွန်တော်တို့ဘယ်လိုဘယ်ကန္တကနေလှုပ်ဆောင်လို့ရမလဲဆုတောင်းရုံနဲ့ဆုတောင်းတော့ဆုတောင်းရမှာပေါ့လေဆုတောင်းခြင်းထက်ပိုပြီးတော့နောက်ကိုယ်တိုင်ကိုယ်ကြကိုယ်တိလက်ရောက်ပါးစားရှိတဲ့အသံနဲ့ခန္ဓာကိုယ်စိတ်ပိုင်းရှိတဲ့ခန္ဓာကိုယ်စိတ်ပိုင်းသီးသီးနဲ့စစ်စစ်ပြင်းရင်ပြီးတော့ငြိမ်းချမ်းမှုတစ်ခုရရှိတယ်ကျွန်တော်တို့ဘယ်လိုများစူးစမ်းမလဲဆိုတာကိုတော့ထောက်ရှုစဉ်းစားကြဖို့ဖြစ်ပါသူတို့တွေဟာလည်းပဲကျွန်တော်တို့လိုပဲဖခင်ရဲ့သားသမီးကြီးဖြစ်ပါဒီလိုဘဝမျိုးကိုစဉ်းစားရင်းနဲ့စိတ်မကောင်းဖြစ်ရပါဒါကြောင့် Second Vatican Council လို့ခေါ်တဲ့ဒုတိယ Vatican အစည်းအဝေးကြီးရဲ့ဆုံးဖြတ်ချက်မှာဘာပြောတယ်လဲဆိုတော့ကက်သလစ်သာသနာသည်ကက်သလစ်သင်တော်သည်ဒုက္ခတဲ့များခိုးနာရနေရတခုဖြစ်စီပါလို့အဲ့ဒါလို့ပြောထားပါခရစ်ကျမ်းစာမှာလည်းပဲအခင်စုဟာလူအုပ်ကြီးပေါ်မှာတနာတဲ့အကြောင်းပြောထားတာတွေ့ရတယ်သမာကုခိုင်း6ခန်းရဲ့34မှာကိုရောသည်များစွာသောလူစုဝေးကိုမြင်တော်မူသည်ဖြင့်သူတို့ပေါ်မှာကရုဏာတက်တော်မူ၏လို့ပြောထားပါသခင်စုဟာမိမိရဲ့ကောင်းတဲ့သိုးရင်းအသက်တာကိုသမားချင်းသက်တာကိုတကယ်ကိုလက်တွေ့ပြတ်သွားတာကိုကျွန်တော်တို့တွေ့ရတယ်ကျွန်တော်တို့လည်းပဲကောင်းတဲ့သိုးထင်းဖြစ်တဲ့သခင်စုရဲ့နောက်လိုက်သားသမီးတွေလို့မိမိကိုယ်ကိုမိမိပြောဆိုနေတဲ့အခါကြတော့ကသခင်စုလောက်အထိမလုံနိုင်သည်ထားဦးသမားချင်းကိုချင်းစာချင်းဒုက္ခရောက်တဲ့သူတွေကိုကိုချင်းစာတတ်တဲ့စိတ်ကူညီချင်တဲ့စိတ်ဘယ်လိုကူညီရမလဲဆိုတာစင်စားနေတဲ့သူတယောက်ကူညီနိုင်တဲ့လောက်လဲကူညီနိုင်ကြတဲ့သူတယောက်ဖြစ်စူးစမ်းကြဖို့အားလုံးကိုနိုးစော်တိုက်တွန်းချင်ပါတယ်ဒုတိယနဲ့နောက်ဆုံးချက်အနေနဲ့ကသမာကုခိုင်း6ခန်းရဲ့37မှာသခင်စုသူ့ရဲ့တပည့်တော်ကြီးတွေဆေလွတ်လိုက်ပြီးတဲ့နောက်သူတို့တွေလည်းပဲသခင်စုရဲ့ဆေလွတ်ခြင်းတိုင်သွားပြီးတဲ့နောက်တရားဒေသနာဟောကြားခြင်းသာသနာပြုခြင်းလုပ်ငန်းတွေကိုလုံးဆောင်ပြီးတဲ့နောက်ပြန်လာကြတယ်။သခင်ယေရှုရဲ့ခြေတော်ရင်းကိုပြန်လာပြီးတဲ့နောက်မိမိတို့ရဲ့လုံးဆောင်ချက်တွေနဲ့အတွေ့အကြုံအားလုံးကိုသခင်ယေရှုကိုပြန်ပြောပြတယ်။အဲ့ဒီအချိန်မှာသခင်ယေရှုကဘာပြောတယ်လဲဆိုတော့ကလူသူကင်းဝေးရာအရာတို့သင်တို့သွား၍ခိတ္တနာယူလောလို့တမာကုခိုင်း6ခန်းရဲ့37မှာပြောထားတယ်။လူသူကင်းဝေးရာအရာသူတင်တို့သွား၍ခိတ္တနာယူလောလို့ပြောတာတွေ့ရပါတယ်ဆရောကဒီဒုတိယအချက်မှာကျွန်တော်တို့မှာအနာယူဖို့အနေရာနဲ့အနာယူဖို့အချိန်ဆိုတာတတ်တတ်မှမှလေးထားဖို့အရေးကြီးတယ်အနာယူဖို့ဆိုတဲ့နေရာမှာလည်းပဲဆုတောင်းခြင်းအဖြစ်တိတ်ဆိတ်သောနေရာမှာအချိန်တစ်ခုတတ်မှပြည်တဲ့နောက်အနာယူခြင်းဆုတောင်းခြင်းကိုပြုကြရဖို့ဖြစ်ပါတယ်အဲ့လိုပြောတော့သူတို့လည်းပဲခြေနဲ့တစ်ဖက်ကမ်းကိုထွက်သွားကြပါချစ်လက်စွာသောညီကိုမောင်နှမပေါင်းကျွန်တော်တို့ဟာအားဆိုတာသုံးနေရှိသုံးလို့ရှင်ကုံသွားတယ်ကုံသွားလို့ရှင်အားပြန်ထက်ရတယ်ဆိုတော့ကားဆိုတာအားဆိုတာဟာသုံးဖို့အတွက်သုံးပြီးရင်လည်းအားပြန်သွင်းရမယ်ဆိုတဲ့သဘောဟာအားလုံးသိရှိနားလည်ပြီးသားဖြစ်ပါဒါကြောင့်မလို့ကျွန်တော်တို့မှာသာသနာမှုတော်ကိုတကယ်လုံးဆောင်ကြတဲ့သူတွေမိမိရဲ့ကုံသွားတော့အားတွေနေ့စဉ်လှဆင်ကုံသွားတဲ့အားတွေပြန်သွင်းဖို့အချိန်လေးယူရမယ်နေရာလေးတစ်ခုတတ်မှန်ရမယ်ဘယ်နေရာမှာ
ဘယ်လိုအားသွင်းရမလဲတက်ဆိတ်တဲ့နေရာမှာလူသူကင်းဝဲတဲ့နေရာမှာနေရာအနေထားအနေနဲ့ဘယ်လိုအားသွင်းရမလဲအားရှိတဲ့အားပေးတဲ့အရာသုံးခုဖြစ်တဲ့ကိုရမြတ်ဆက်ကရမန်2ပြုမြော်ခြင်းနှုတ်ကပတ်တရားတော်ကိုဖတ်ကြားထောက်ရှုခြင်းနဲ့အတူဆုတောင်းခြင်းဆိုတဲ့ဒီ3နေရာ3မျိုးသောအရာကိုအချိန်ယူပြတဲ့နောက်သိစိတ်သောနေရာတစ်ခုမှာဖြစ်နိုင်သောအချိန်လေးတစ်ခုကိုသတ်မှတ်ပြတဲ့နောက်ကိုရမြတ်ဖူးခြင်းတမန်ကျမ်းစာဖတ်ရှုထောက်ရှုခြင်းဆုတောင်းခြင်းကိုပြုခြင်းအားဖြင့်မိမိရဲ့ကုန်ခန်းသွားသောအားတွေကိုပြန်လဲပြီးတော့ဖြစ်တင်းနိုင်အောင်စူးစမ်းကြပါလို့အလုံးကိုတိုက်တွန်းလို့ဆိုရင်လည်းအပြားရှင်ကျွန်တော်တယောက်စီပေါ်ကောင်းကြီးပေးပါစေလို့ဆုတောင်းပေးပါတယ်